This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတော့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစီလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇွန်လ20ရက်နေ့ Radio NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇွန်လ20ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တာဂရတက်မတော်အကြီးစားဆက်ယုံကတက်ချက်ကြီးတအူးကိုဖမ်းဆီးရမိထားတယ်လို့တောင်းတာပါခါပါဆိုတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာဂရမြို့မှာရှိတဲ့တက်မတော်အကြီးစားဆက်ယုံကစစ်ကောင်စီလက်အောက်ခံတက်ချက်ကြီးတအူးကိုဖမ်းဆီးရမိထားတယ်လို့တောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကပြောပါရင်တောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေဇွန်လ18ရက်နေ့ကလမ်းပိုင်းလုံခြုံရေးစစ်ဆေးမှုပြုလုပ်ခဲ့ရမှာပဲခူးတိုင်းမှာရှိတဲ့တာဂရတက်မတော်အကြီးစားဆက်ယုံမှာတာဝန်ထမ်းဆောင်နေတဲ့စစ်ကောင်စီလက်အောက်ခံတက်ချက်ကြီးအောင်ဖြိုးဆိုသူကိုဖမ်းဆီးရမိခဲ့တာလို့ဆိုပါရင်ဖမ်းဆီးရမိတဲ့စစ်ကောင်စီလက်အောက်ခံတက်ချက်ကြီးဟာအမှတ်22ကာကွယ်ရေးပစ္စည်းဆက်ယုံထုတ်လုပ်ရေးဌာနကဖြစ်ပြီးတော့ရှောင်းတခင်ခွင့်နဲ့ခရီးသွားချိန်မှာဖမ်းဆီးခံရတာပဲဖြစ်ပါရင်အဲ့ဒီတက်ချက်ကြီးကိုမြန်မာစီးပွားရေးဗန်စာအုပ်မှတ်ပုံတင်ရင်မောင်းနိုင်စဉ်တမတ်သားရွှေလက်စုပ်တကွင်းတို့နဲ့အတူဖမ်းဆီးရမိခဲ့တာလို့တောင်သာမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကဒီကနေ့ဇွန်လ20ရက်နေ့မှာထုတ်ပြန်ထားပါရယ်ခင်ဗျာဆက်လက်ပြီးတော့ဒုက္ခသည်တွေကိုဆက်လက်ထောက်ပံ့ပေးဖို့နဲ့နေရဲဆွန်ခွာထွက်ပြေးအောင်လှုပ်ဆောင်နေသူတွေကိုအရေးယူပေးဖို့နိုင်ငံတကာအတိုင်အဝန်ကို KNU တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်ဒုက္ခသည်တွေကိုဆက်လက်ထောက်ပံ့ပေးဖို့နဲ့နေရဲဆွန်ခွာထွက်ပြေးအောင်လှုပ်ဆောင်နေသူတွေကိုအရေးယူပေးဖို့နိုင်ငံတကာအတိုင်အဝန်ကိုကရင်အမျိုးသားအစည်းအရုံး KNU ကတောင်းဆိုလိုက်ပါတယ်ဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကရင်အမျိုးသားအစည်းအရုံး KNU ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်မိမိတို့အခြေချနေထိုင်တဲ့အိုးအိမ်တွေကနေဆွန်ခွာထွက်ပြေးခဲ့ရတဲ့ပြည်သူလူထုရဲ့ကြီးမားတဲ့ဒုက္ခဝေဒနာနဲ့စင်းရဲပင်ပန်းမှုတွေကိုကောင်းစွာနားလည်တယ်လို့ဆိုထားပါတယ်အခုလိုအခက်ခဲတွေကိုရင်ဆိုင်ကျော်လွှားနိုင်တဲ့ခွန်အားတတိနဲ့ခံနိုင်ရည်ရှိမှုကိုလည်းအတိအမှန်ပြုတယ်လို့အသိပေးထားပါတယ်ဒုက္ခသည်တွေဟာတားကောင်တွေမဟုတ်ဘဲနဲ့အကာအကွယ်ပေးမှုလေးစားမှုနဲ့ထိုက်တန်ပြီးတော့ကုန်သိက္ခာရှိတဲ့လုံခြုံမှုရှိတဲ့ဘဝအသစ်ကိုပြန်လည်တည်ဆောက်နိုင်တဲ့အခွင့်အလမ်းတွေနဲ့ထိုက်တန်တဲ့သူတွေဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒုက္ခသည်တွေနဲ့နိုင်ငံတွင်းရွှေ့ပြောင်းနေထိုင်နေရသူတွေတနည်းမှာလုံခြုံစိတ်ချစွာစိတ်နှလုံးအေးချမ်းစွာနဲ့နေရထားနေမှာပြန်လည်အခြေချနိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒုက္ခသည်တွေအပေါ်ဆက်လက်ထောက်ပံ့ပေးရေးအပါအဝင်မတရားသဖြင့်နေရဲဆုံးခွာထွက်ပြေးစေဖို့လှုံ့ဆော်နေသူတွေကိုအရေးယူဖို့ KNU ကတောင်းဆိုထားပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးဖို့မလိုတဲ့အနာဂတ်တစ်ခုစိတ်ချစွာနေထိုင်နိုင်တဲ့ငြိမ်းချမ်းမှုနဲ့လွတ်လပ်မှုအပြည့်အဝရှိတဲ့လူပေါင်းတစ်ခုကိုအတူတကွတည်ဆောက်ကြဖို့တိုက်တွန်းထားပါတယ်ကရင်မျိုးသားအစည်းအရုံးအနေနဲ့ကဘာတဝမ်းကဒုက္ခသည်တွေအားလုံးနဲ့အထူးသဖြင့်မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်ပွားခဲ့တဲ့စီးရီးပဋိပက္ခများနိုင်ငံရေးဖိနှိပ်မှုများနဲ့လူအခွင့်အရေးချိုးဖောက်မှုများကြောင့်အတင်းအကျပ်ရွှေ့ပြောင်းခံရတဲ့ကရင်နဲ့အခြားတိုင်းရင်းသားလူမျိုးစုများနဲ့အတူရှိနေတယ်လို့လည်းအသိပေးထားပါတယ်ဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကဘာဒုက္ခသည်များနေ့အခမ်းအနားကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့မေလာဒုက္ခသည်စခန်းမှာကျင်းပခဲ့ရမှာစခန်းမှာနေထိုင်ကြတဲ့ကျောင်းသူကျောင်းသားတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေက တာဝန်ရှိသူတွေထိုင်းအာဏာပိုင်တွေနဲ့ကရင်ဒုက္ခသည်ကော်မတီ KRC အဖွဲ့ဝင်တွေတက်ရောက်ခဲ့တယ်လို့သိရပါတယ်။နေ့စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်2000ပြည့်နှစ်ဒီဇင်ဘာ4ရက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကနေဆုံးဖြတ်ချက်55မြင်းဆောင်86နဲ့ဆုံးဖြတ်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့အရတော်မျိုးနယ်မှာလေထွန်ထွက်လာတဲ့စေအုပ်စုကိုတိုက်ခိုက်ရမှာပြူနှစ်ဦးတိဆုံးပြီးတော့တနန်းတလက်နဲ့နွားနှစ်ကောင်တင်းစီရမိတဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းအရတော်မျိုးနယ်ငွေတွင်ပြူစောတိရွာကနေလေထွန်ပို့ထွက်လာတဲ့စစ်သားတွေနဲ့ပြူစောတိတွေကိုတော်လိုင်းတပ်ဖွဲ့တွေတိုက်ခိုက်ခဲ့ရမှာစစ်တပ်လက်ပါစီလက်နက်ကင်ပြူစောတိနှစ်ဦးတိသွားပြီးတော့တနန်းတလက်နဲ့နွားနှစ်ကောင်တင်းစီရရှိခဲ့တယ်လို့ငွေတွင် Revolution Force ကမနေ့ကညပိုင်းမှာထုတ်ပြန်ထားပါတယ်။မနေ့ကဇွန်လ19ရက်နေ့ကငွေတွင်ပြူစက်ခန်းကစစ်သားတွေနဲ့ပြူစောတိတွေလဲထွန်ထွက်ချိန်မှာခြုံခုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာငွေတွင်ပြူရွာကလက်နက်ကင်ပြူစောတိဖြိုးဦးနေရာမှာတင်တည်ဆုံသွားတာဖြစ်ပြီးတော့ပြူစောတိတင်ချူကတော့မျက်နှာမှာကြည်ထီထားတဲ့ဒဏ်ရာနဲ့စက်ခန်းရောက်ချိန်မှာသွေးထွက်လွန်ပြီးတော့တည်ဆုံသွားတာလို့အသိပေးထားပါတယ်ဒီတိုက်ပွဲဖြစ်ရာနေရာကိုတော်လိုင်းရေးအဖွဲ့တွေရှင်းလင်းရေးလုပ်ချိန်မှာတတောင်တူတနက်တလက်နွားနှစ်ကောင်လွဲအိတ်တလုံးဖုံတလုံးဓာတ်တချောင်းနဲ့လေးကွာတို့တင်းစီရရှိခဲ့တယ်လို့သိရပါတယ်ဒီတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ်21တက်ရင်ငွေတွင် Revolution Force တိုက်နယ်ကိုတိုက်နယ်30တိုက်နယ်17နဲ့နေကံမှာမိတ်တပ်တွေပူးပေါင်းလှုပ်ဆောင်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ချင်းလက်နက်ကင်အလုံးစူစည်းညီညွတ်စွာနဲ့ဘုံရန်သူဖြစ်တဲ့စစ်ကောင်စီကိုတော်လန်တိုက်ထုတ်သွားမယ်လို့ချင်းတပ်ဖွဲ့18ခုပူးတွဲကြေညာတဲ့သတင်းကိုတင်ပြပေးပါမယ်ချင်းတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေအလုံးစီးလုံးညီညွတ်စွာနဲ့ဘုံရန်သူဖြစ်တဲ့စစ်ကောင်စီကိုတော်လှန်တိုက်ထုတ်သွားမယ်လို့ချင်းတော်လှန်ရေးတပ်ဖွဲ့18ခုကမနေ့ကဇွန်လ19ရက်နေ့နေ့စွဲနဲ့ပူးတွဲကြေညာလိုက်ကြပါတယ်။ပြည်သူလူထုကဥဆောင်တဲ့ຫນွေဦးတော်လှန်ရေးအန်တီမပန်းတိုင်ဖြစ်တဲ့အကြံပေးစစ်တဲ့အမြင့်ပြတ်ချုပ်ငင်းရေးစစ်မှန်သောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်လာရေးမိမိတို့နေမည်နဲ့လူမျိုးကိုကာကွယ်ရန်နဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အပြည့်အဝရှိတဲ့ချင်းပြည်တိဆောက်ရေးတို့အတွက်ပောက်ဖွာလာတဲ့ချင်းတော်လိုင်းအဖွဲ့တွေအားလုံးကိုလေးစားဂုဏ်ပြုပါတယ်လို့ချင်းတပ်ဖွဲ့တွေရဲ့စုပေါင်းကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိချင်းပြည်အတွင်းမှာချင်းတော်လိုင်းလက်နက်ကိုင်အဖွဲ့အစည်းတွေကြားမကြာခဏဖြစ်နေတဲ့အချင်းချင်းပုတ်တိုက်မှုတွေအငင်းပွားမှုတွေမှာလက်နက်နဲ့ဖြေရှင်းအဖြေရှာဖို့ကြိုးပမ်းတာတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပြည်သူတွေကြားစည်းလုံးညီညွတ်မှုအားနည်းလာတာတွေဟာပြည်သူတော်လိုင်းခရီးကိုနှောင့်နှေးမေးမိန်သွားစေနိုင်တဲ့အပြင်ချင်းလူမျိုးတို့ရဲ့တော်လိုင်းရည်မှန်းချက်ပန်းတိုင်ကိုလည်းကြရှုံသွားစီနိုင်တယ်လို့သတိပေးထားပါရီ။နွေဦးတော်လည်းဤကာလမှာလက်နက်ကင်တက်တွေကြားလေးစားမှုရှိပြီးတော့ချင်းတမျိုးသားလုံးစီးလုံးညီညွတ်ရေးအတွက်ချင်းလက်နက်ကင်အဖွဲ့18ခုကမျှော်လင့်ထားပါရီ။ဒါကြောင့်အချင်းချင်းအကြားနားလည်မှုလွဲမစီမဲ့အပြောအဆိုနဲ့အပြုမှုအားလုံးကိုရှောင်ရှားပြီးတော့ဘုံရန်သူကိုသာပထမဦးစားပေးအနေနဲ့တော်လန်တိုက်ပွဲဆင်ကြားဖို့တိုက်တွန်းထားပြီးတော့ချင်းပြည်အတွင်းနေမြေဒေသမျိုးနွယ်စုအရေးကိုတော်လန်ဤကာလအလွန်ရောက်မှနိုင်ငံရေးနည်းလမ်းနဲ့အပြေရှာကြရန်ဖိတ်ခေါ်ထားပါရီ။ချင်းတော်လန်ဤလက်နက်ကင်အဖွဲ့တွေအလုံးစီးလုံးညီညွတ်စွာစုဖွဲ့ပြီးတော့ဘုံရန်သူကိုတော်လန်တိုက်ထုတ်ဖို့ချင်းလူမျိုးနဲ့ပိုင်တဲ့နေမျိုးတွေကိုခုခံကာကွယ်စောင့်ရှောက်ကြဖို့ချင်းအမျိုးသားစီးလုံးညီညွတ်ရေးချင်းပြည်တိဆောက်ရေးအတွက်ချင်းပြည်သူလူထုနဲ့အတူစွန်းစွန်းတမန်ကြိုးပမ်းဆောင်ရွက်သွားဖို့အစဉ်အသင်းရှိတယ်လို့ချင်းတော်လန်ရေးအဖွဲ့18ခုရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါရခင်ဗျာဆက်လက်ပြီးတော့မြိတ်ကနေတနင်္သာရီဘက်လာတဲ့စစ်ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ရမှာစစ်ကားနှစ်စီးပျက်စီးတဲ့တဲ့ငကိုတင်ပြပေးပါမယ်တနင်္သာရီတိုင်းမြိတ်မျိုးဘက်ကနေတနင်္သာရီမျိုးဘက်ဦးတီမောင်းနေလာတဲ့စစ်ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်ကားနှစ်စီးပျက်စီးသွားတယ်လို့တနင်္သာရီမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကဒီကနေ့ဇွန်လ20ရက်နေ့မှာထုတ်ပြန်ပါတယ်။မနေ့ကဇွန်လ19ရက်နေ့မနက်7:00နာရီခန့်အချိန်မှာမြိတ်ကနေတနင်္သာရီဘက်ဦးတီလာတဲ့စစ်ကား8စီးပါစစ်ရင်တန်းကိုတနင်္သာရီမျိုးနယ်ကန်တူရွာကြားနဲ့ကုတ်မပြင်းရွာလမ်းပိုင်းနှစ်နေရာမှာတနင်္သာရီပကဖဇုံ5ဇုံ3နဲ့ကျနက်တက်စိတ်တို့ကမိုင်းဆွဲတိုက်ခိုက်တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစစ်ကား2စီးပျက်စီးသွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရတဲ့စစ်သားတွေလည်းများစွာရှိတယ်လို့သိရပါတယ်။စစ်ကောင်စီကတနင်္သာရီမျိုးနယ်ဒေသကမောတောင်ဒေသကိုပြန်လည်စူးမိုးနိုင်ဖို့အတွက်စစ်ကြောင်းထိုးနေပြီးတော့မောတောင်ဒေသကပြူစောတိတွေကိုလက်နက်တပ်ဆင်ပေးဖို့ကြိုးပမ်းနေတာကြောင့်တိုက်ပွဲတွေမကြာခဏဖြစ်နေတယ်လို့ဒေသတွင်းစစ်ရေးသတင်းတွေအရသိရပါပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တနင်္သာရီမောတောင်လမ်းပိုင်းကစစ်တပ်တင့်ပြည်သူတွေအ мян လုံးမြောက်ရေးအစွမ်းကုန်ကြိုးပမ်းသွားမယ်လို့ Black Cobra စစ်တောင်းအပြီးပြည့်တဲ့တရင်ကိုတင်ပြပေးပါမယ်။တနင်္သာရီမြို့နယ်ကမောရောင်ဒေသကိုပြန်လည်စိုးမိုးနိုင်ရေးအတွက်စစ်အင်အားဖြည့်တင်းဖို့ကြိုးပမ်းနေတဲ့စစ်ကောင်စီတပ်ရဲ့ထိုးစစ်ကြောင့်ကာလကြာရှည်စစ်တပ်တင့်နေတဲ့ဒေသနေပြည်သူတွေအ мян ဆုံးလွတ်မြောက်အောင် KNU KNLA တပ်တွေအပါအဝင်တော်လှန်ရေးပူးပေါင်းတပ်တွေနဲ့အတူအစွမ်းကုန်ကြိုးပမ်းသွားမယ်လို့ Black Cobra စစ်ကြောင်းကပြည်သူလူထုကိုအသိပေးထုတ်ပြန်ထားပါတယ်။တနင်္သာရီမြို့နယ်ဒေသက KNU KNLA တပ်ရင်း7နယ်မြေအတွင်းမှာရှိတဲ့မောတောင်နေဆက်တက်စခန်းမှာစစ်ကောင်စီတပ်ကတက်အပြောင်းလဲပြုတ်လုဖို့နဲ့မောတောင်ထုံခါလမ်းပိုင်းကိုပြန်လဲစိုးမိုးနိုင်ရေးအတွက်မောတောင်မြို့နယ်မှာရှိတဲ့ပြူစောတိတွေကိုလက်နက်တပ်ဆင်ပေးဖို့စစ်တပ်ဘက်ကစစ်ကြောင်းထိုးတာတွေ6လပြည့်တဲ့ဇွန်လ18ရက်နေ့မှာ Black Cobra စစ်ကြောင်းကအခုလိုအသိပေးလိုက်တာဖြစ်ပါတယ်။တော်လှန်ရေးတပ်တွေရဲ့ခုခံတိုက်ခိုက်မှုကြောင့်စစ်တပ်စစ်ကြောင်းဟာတနင်္သာရီမြို့နယ်တိမ်ခွန်းကျေးရွာအနီးကနေရှေ့ဆက်မတိုးနိုင်ပဲဖြစ်နေတယ်လို့သိရပါတယ်။အကြံပေးစစ်တပ်စစ်ကြောင်းဟာစစ်ကြောင်းထိုးရာလမ်းတစ်လျှောက်တာမကအနီးနားကရွာတွေကိုပါလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေပုံကျဲခဲ့တာတွေကြောင့်ကျေးရွာနေပြည်သူအချို့လက်နက်ကြီးထိမှန်ပြီးတော့တေဆုံးရတာတွေလည်းရှိနေတယ်လို့သိရပါတယ်။ဇွန်လ18နဲ့18ရက်မှာဆိုရင်လည်းစစ်တပ်ဟာတိုက်ပွဲဖြစ်ပွားတာမရှိတဲ့နေရာတွေနဲ့တော်လှန်ရေးတပ်တွေမရှိတဲ့နေရာတွေကိုပါလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသနေပြည်သူတွေအနေနဲ့ဘေးကင်းလုံခြုံရေးအစီအမံတွေဖြစ်တဲ့ဘုံခုချင်းတွေပြုလုပ်ထားကြဖို့ Black Cobra စစ်ကြောင်းကအသိပေးနှိုးဆော်ထားပါတယ်။အကြံပေးစစ်တပ်ဟာရွာတွေထဲမှာရှိတဲ့စာတင်ကျောင်းတွေဖုန်ကြီးကျောင်းတွေနဲ့ကောင်းမွန်ခိုင်မာတဲ့တိုက်အိမ်တွေမှာယာယီတပ်စခန်းချပြီးတော့အခိုင်အမာတက်ဆွဲထားတဲ့အတွက်အရက်သားတွေပြန်လည်ဝင်ရောက်နေထိုင်နိုင်ခြင်းမရှိဘဲတုတ်တန်တစားပြင်လိုဖြစ်နေတယ်လို့လည်းသိရပါတယ်။စစ်စင်ရေးလမ်းကြောင်းပေါ်မှာရှိတဲ့ကျေးရွာတွေပြည်သူတွေဟာစစ်ဘေးဒဏ်ကြောင့်လူမှုရေးစီးပွားရေးကျန်းမာရေးပညာရေးထိခိုက်မှုတွေပုံမှန်ခံစားနေရတာကြောင့်ဒေသနေပြည်သူတွေစစ်တပ်သင်္ဘောကနေလွတ်မြောက်အောင်ကြိုးပမ်းသွားမယ်လို့ Black Cobra စစ်ကြောင်းကထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးတရင်တွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပူပူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဇွန်လ20ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားပေးသွားမှာဖြစ်ပါရ။ကျွန်မကတော့ပူပူပါ။ပထမဦးစွာတင်ပြပေးမှာကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွောင်းဆန်းစုကြည်ဤအသက်80ပြည့်နှစ်မွေးနေ့အထိမ်းအမှတ်အဖြစ်ပြည်ထောင်စုဝန်ကြီးချုပ်ရုံးမှအမတ်တရဂုံပြုလူရန်မှုများကိုပြုလုပ်ခဲ့တဲ့တဲ့တင်တင်ဆက်ပေးပါမယ်။2025ခုနှစ်ဇွန်လ19ရက်နေ့ကြာသပတေးနေ့ရက်တွင်ကြာရောက်တဲ့အမျိုးသားညီညွတ်ရေးဆိုရာဤနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌလူရုကောင်ဆောင်တွောင်းဆန်းစုကြည်အသက်80ပြည့်နှစ်မွေးနေ့အထိမ်းအမှတ်အနေဖြင့်ပြည်ထောင်စုဝန်ကြီးချုပ်ရုံးမှအမတ်တရဂုံပြုလူရန်မှုများကိုပြုလုပ်ခဲ့ကြောင်းတဲ့တင်ထုတ်ပြန်ပါတယ်။ပြည်ထောင်စုဝန်ကြီးချုပ်သည်ဒေါအောင်ဆန်းစုကြည်၏80ပြည့်နှစ်မွေးနေ့အခါတည်းများတွင်စုအိတ်ဒီဘတ်ဒေးကမ်ပိန်းလှုပ်ရှားမှုကိုဂုဏ်ပြုသည့်အနေဖြင့်၎င်းအမျိုးသားညီညွတ်ရေးဆိုရာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လူမှုကောင်းဆောင်ပေါ်လေးစားအမှတ်ရခြင်းအားလေးနက်စွာဖော်ပြနိုင်ရန်အတွက်လူရမ်းမှုများဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြပါရယ်။ဤလှုပ်ရှားမှုသည်ဂင်းနစ်ဆန်ချိန်ချိုး၍မှတ်တမ်းတင်နိုင်ခဲ့ပြီးဖြစ်ကြောင်းသိရှိသည့်အတွက်အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်အထူးပင်ဂုဏ်ယူဝမ်းမြောက်ကြောင်းဆိုထားပါရယ်။ဤမွေးနေ့အထိမ်းအမှတ်လူရမ်းမှုများမှာတောင်ဆန်းစုကြည်ဤဒီမိုကရေစီအရေးအတွက်ဆွန့်လွတ်အနစ်နာခံမှုများနှင့်ပြည်သူပေါ်ထားရှိသည့်မြစ်တာတို့အပေါ်ဂုဏ်ပြုခြင်းဖြစ်ပြီးပြည်ထောင်စုဝန်ကြီးချုပ်ရုံးဤလှူဒန်းမှုများသည့်ပြည်သူတော်လှန်ရေးကြီးဤရည်မှန်းချက်ဖြစ်သည့်အာဏာရှင်စနစ်အမြင့်ဖြတ်ချေမှုရေးနှင့် Federal Democracy နိုင်ငံတော်တည်ဆောက်ရေးအတွက်ခွန်အားဖြစ်စေမယ်လို့ယုံကြည်ကြောင်းဆိုထားပါတယ်ရှင်။အခုဆက်လက်ပြီးတော့တောင်ဆန်းစုကြည်နဲ့တကွာတတိုင်းပြည်လုံးလွတ်မြောက်ရေးဆက်ယုံကြဖို့တပိတ်အင်အားစုတွေတိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။အကြံပေးစိုးစုရဲ့မတရားဖန်ဆီးထုတ်နှောင်တာကိုခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တကွာတတိုင်းပြည်လုံးလွတ်မြောက်ရေးဆက်ယုံကြဖို့တော်လှန်ရေးတပိတ်အင်အားစုတွေကတိုက်တွန်းလိုက်ပါတယ်။လူမှုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဆရာနာရှင်လက်ကနေတိုင်းပြည်လွတ်မြောက်ရေးဒီအသက်ရွယ်ထိဆက်လက်ကြိုးပမ်းဆောင်ရွက်နေစေလို့တပိတ်အင်အားစုတွေကဆိုပါတယ်။အတင်းထောင်နေတဲ့ကခေါင်းဆောင်တွေရဲဘော်တွေမစုံမနစ်တိုက်ပွဲဝင်နေကြချိန်မှာအကြေထောင်ကြသလိုဖြစ်နေတဲ့ပြည်သူလူထုအနေနဲ့ကလည်းဆရာနာရှင်တွေကိုတော်လန်ကြီးကလွဲလို့အချားနီလမ်းမရှိဘူးလို့အတိပေးထားပါတယ်။တော်လန်ကြီးလို့ဆိုရမှာမျော်မှန်းချက်ပန်းနိုင်ကိုရောက်ဖို့လက်နက်ကင်ဆွဲတဲ့စစ်ရေးတိုက်ပွဲနီးနာတစ်ခုတည်းနဲ့အလွယ်တကူမရောက်နိုင်တဲ့အတွက်တန်တမန်ရေးတိုက်ပွဲ၊ဘန်နာရေးတိုက်ပွဲ၊စိတ်တက်ရေးရာတိုက်ပွဲ၊ဘူးတပိတ်တိုက်ပွဲစတာတွေအပါအဝင်လူမှုလူဒန်းစားအလွှာအလုံးကိုရိုင်းကိုကြပါဝင်ဆင်နွှဲနိုင်တဲ့လူမှုလှုပ်ရှားမှုတွေကလည်းအရေးကြီးတဲ့အတွက်တပိတ်အင်အားစုတွေကအခုလိုတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။တနိုင်ငံလုံးလွတ်မြောက်ဖို့ပြည်သူအလုံးမှတာဝန်ရှိတာဖြစ်တဲ့အတွက်ပြည်သူလူထုအလုံးကြာရကန္နာနိုင်ရာတာဝန်တွေကိုတိုက်ပွဲမျက်နှာစာအသီးသီးကနေတော်လိုင်းမှာအစွမ်းကုန်ဆက်လက်ပါဝင်ကြဖို့ တော်လည်းတပိတ်အင်အားစုတွေကနှိုးဆော်ထားပါရဲ့ရှင်အခုဆက်လက်ပြီးတော့အီတလီနိုင်ငံအလဲပိုင်းယောမမြို့နဲ့အီတလီမြောက်ပိုင်းဆွန်တရီယိုမြို့နယ်များတွင်လူမှုကောင်းဆောင်တောင်းဆန်းစုကြည်အသက်80ပြည့်မွေးနေ့ဆုတောင်းတွေ့ဆုံပွဲအောင်မြင်စွာကျင်းပပြီးစီးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ဇွန်လ19ရက်နေ့တွင်အီတလီနိုင်ငံအလဲပိုင်းယောမမြို့နဲ့အီတလီမြောက်ပိုင်းဆွန်တရီယိုမြို့နယ်များတွင်လူမှုကောင်းဆောင်တောင်းဆန်းစုကြည်၏အသက်80ပြည့်နှစ်မွေးနေ့ဆုတောင်းတွေ့ဆုံပွဲအထိမ်းမဲ့အစီအစဉ်များအောင်မြင်စွာကျင်းပနိုင်ခဲ့ပါသည်ယောမမျိုးစုတောင်းတွေ့ဆုံပွဲအစီအစဉ်ကိုလူမှုကောင်းဆောင်၏မိန့်ခွန်းများလူမှုကောင်းဆောင်အတွက်တချင်းများဖြင့်မိတ်ဆက်ဖွင့်လှစ်ခဲ့ပြီးလာရောက်ကြသောဘာသာရေးမိသားစုဝင်များအီတလီရောက်မြန်မာများကလူမှုကောင်းဆောင်အမတ်တရားစကားများမျှော်လင့်ယုံကြည်ချက်များကိုအချင်းချင်းဝင်များခဲ့ကြပါသည်အီတလီမြောက်ပိုင်းဆန်ဒရီယိုမြို့နယ်တွင်လည်းအီတလီရောက်မြန်မာမိသားစုဝင်နှင့်မိတ်ဆွေများကလူမှုကောင်းဆောင်အသက်80ပြည့်အထိမ်းမဲ့ပန်းရှင်မျိုး Free Aung San Suu Kyi ပိုစတာများနှင့်ဆန္ဒထုတ်ပေါ်တွေ့ဆုံခဲ့ကြပါသည်အလားတူအီတလီနိုင်ငံမီလန်မြို့ပီဇာဂျီယိုမိုမှာလည်းအီတလီရောက်မြန်မာတိုင်ဝိုင်းမှဒေါအောင်ဆန်းစုကြည်အသက်80ပြည့်အထိမ်းမဲ့ဖြင့်နှင်းစီပန်းလှလှအပွင့်80ကိုလူအယောက်80ထံပေးဝေ၍မွေးနေ့ဆုတောင်းနှင့်မေတ္တာပို့ခြင်းများပြုလုပ်ခဲ့ကြပါသည်ရှင်အခုတစ်ခါဆက်လက်ပြီးတော့စုအေတီဘတ်ဒေးကမ်ပိန်းအောင်မြင်စွာပိတ်သိမ်းခဲ့ပြီးမွေးနေ့ဆုတောင်းဗီဒီယိုတသိန်းတစ်သောင်းကျော်ရရှိခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်စုအေတီဘတ်ဒေးကမ်ပိန်းအောင်မြင်စွာပိတ်သိမ်းခဲ့ပြီးနောက်မွေးနေ့ဆုတောင်းဗီဒီယိုတသိန်းတစ်သောင်းကျော်ရရှိခဲ့ပါတယ်။ဇွန်လ19ရက်ကြေညာချက်အရဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့ဆုတောင်းဗီဒီယိုဖိုင်တသိန်းတစ်သောင်းတရာရရှိခဲ့တယ်လို့အသိပေးဆိုပါတယ်။ထို့အတွက်ဆွေအိတ်ဒီဘတ်ဒေးကမ်ပိန်းအောင်မြင်စွာပိတ်သိမ်းကြောင်းကြေညာအပ်တယ်လို့ဖော်ပြထားပါတယ်။အဆိုပါမွေးနေ့ဆုတောင်းဗီဒီယိုများကိုကမ္ဘာကင်းနဲ့မှတ်တမ်းဝင်နိုင်အောင်လည်းစီစဉ်သွားမယ်လို့သိရှိရပါတယ်ရှင်။အမေရိကန်ရောက်မြန်မာအင်အားစုများနဲ့အတူဆိုတော့လင်းလင်းတရုတ်ဆောင်ခါရာတို့မှပုံတန်ခံစည်းရုံးစည်းကမ်းအတွက်ရန်ပုံငွေရှာဖွေကြရာအမေရိကန်ဒေါ်လာ 8,000 ရရှိခဲ့တဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။အမေရိကန်ရောက်မြန်မာအင်အားစုများနဲ့အတူဆိုတော့လင်းလင်းတရုတ်ဆောင်ခါရာတို့မှပုံတန်ခံစည်းရုံးစည်းကမ်းအတွက်ရန်ပုံငွေရှာဖွေကြရာအမေရိကန်ဒေါ်လာ 8,000 ရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြို့တော်စခရမန်တိုမြို့တွင် FBAC Sacramento မြန်မာ FC ဘောလုံးအသင်းနှင့်မြောက်ပိုင်းကယ်လီဖိုးနီးယားမြန်မာတိုင်းဒေသမိသားစုများနဲ့အတူလင်းလင်းခါရာတို့မှပုံတန်ခံစည်းရုံးစည်းကမ်းအတွက်ဇွန်လအတွင်းရန်ပုံငွေရှာဖွေခဲ့ကြတယ်လို့ Free Burma Sacramento ကဖော်ပြပါရယ်စုစုပေါင်းအမေရိကန်ဒေါ်လာ 8,000 ရရှိခဲ့ပြီးရင်းငွေများအလုံးတရားရာဂိုင်းနှုန်းကိုအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနသို့တရားဝင်လှူဒါန်းသွားမယ်လို့သိရပါရယ်ရှင်အခုဆက်လက်ပြီးတော့ငလင်ဘေးအန်ရဲကြောင့်ထိခိုက်ပျက်စီးခဲ့သောစာတင်ကျောင်းဆောင်3ဆောင်အတွက်အမေရိကန်ဒေါ်လာ3,000ကျောက်ပန့်လှူဒါန်းခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းအတွင်းရှိငလင်ဘေးအန်ရဲကြောင့်ထိခိုက်ပျက်စီးခဲ့သောစာတင်ကျောင်းဆောင်3ဆောင်အတွက်အမေရိကန်ဒေါ်လာ3,000ကျောက်ပန့်လှူဒါန်းခဲ့ပါတယ်။မလ28ရက်နေ့တွင်လွတ်ခတ်ခဲ့တဲ့စကိုင်းငလင်ဘေးအန်ရဲကြောင့်ထိခိုက်ပျက်စီးခဲ့သောစကိုင်းတိုင်းအတွင်းရှိစာတင်ကျောင်းဆောင်3ဆောင်အတွက်အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသငယ်အရာဝန်ကြီးဌာနမှတဆင့်လောကဟီတာအဖွဲ့ဘော့စတန်မှာအမေရိကန်ဒေါ်လာ3,000ထောက်ပံ့လှူဒါန်းခဲ့တယ်လို့သိရပါဗျ။၎င်းတွင်အထူးပင်ဂုဏ်ပြုကျေးဇူးတင်အပ်တယ်လို့အမျိုးသားညီညွတ်ရေးဆိုရအမျိုးသမီးလူငယ်နှင့်ကလေးသငယ်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ဖော်ပြပါရရှင်။ဆက်လက်ပြီးတော့တပင်းမြို့နယ်အတွင်းရှိပြည်သူအခြေပြုစာသင်ကျောင်းများတွင်ကျောင်းသားကျောင်းသူကလေးငယ်များ၏ပညာသင်ကြားရေးအတွက်လိုအပ်တဲ့လုံခြုံရေးဆိုင်ရာအသိပညာများဟောပြောဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဇွန်လ19ရက်တွင်တပင်းမြို့နယ်တွင်ရှိပြည်သူအခြေပြုစာသင်ကျောင်းများတွင်ကျောင်းသားကျောင်းသူကလေးငယ်များ၏ပညာသင်ကြားရေးအတွက်လိုအပ်တဲ့လုံခြုံရေးဆိုင်ရာအသိပညာများလေကြောင်းနှင့်လက်နက်ကြီးအနေကာကွယ်နိုင်၏အသိပညာပေးဟောပြောခြင်းများအနာဂတ်ပညာရေးမျှော်မှန်းချက်များအကြောင်းကိုမြို့နယ်ပအဖမြို့နယ်ပကဖပညာရေးဆက်သွယ်ရေးပလဖလူသားစာနာ MOWYCA တို့မှမြေပြင်ကွင်းစင်းရေးဒေတာခံပညာရေးဝန်ထမ်းများရမီရဖများနဲ့တွေ့ဆုံဆွေးနွေးဟောပြောခဲ့တယ်လို့သိရပါရရှင်။အခုနောက်ဆုံးအနေနဲ့မြန်မာနိုင်ငံရှိစစ်စင်ရေးနှင့်စစ်ကြောရေးစခန်းများတွင်ကျူးလွန်နေတဲ့မရေမှုလိမ်မိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုအတင်းအကျပ်ဖော်ထုတ်ခိုင်းမှုများကိုစုံစမ်းစစ်ဆေးနေတယ်လို့ WIWM အသိပေးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရှိစစ်စင်ရေးနှင့်စစ်ကြောရေးစခန်းများတွင်ကျူးလွန်နေတဲ့မဒိန်းမှုလိမ်မိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုအတင်းအကျပ်ဖော်ထုတ်ခိုင်းမှုများကိုစုံစမ်းစစ်ဆေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ WIWM အသိပေးဆိုထားပါတယ်။ပြည်ပခါအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုသည်လူကုန်တိုက်ခါကိုထိခိုက်စေုံသာမကပဲအသက်ရှင်ကြံ့ရည်သူများ၎င်းတို့၏မိသားစုများနှင့်လူမှုအတိုင်းဝိုင်းများကိုရေရှည်နှင်နာစေသည့်ကြီးလေသောနိုင်ငံတကာရာဇဝတ်မှုတစ်ခုဖြစ်ပါတယ်။ယနေ့ကြောက်ရောက်သည့်ပြည်ပခါအတွင်းလင်းအကြမ်းဖက်မှုပပျောက်ရေးနေ၌ မြန်မာနိုင်ငံရှိစစ်စင်ရေးနှင့်စစ်ကြောရေးစခန်းများတွင်ကျူးလွန်နေသည့်မရေမှုလိမ်မင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုအတင်းကျပ်ဖော့ချုပ်ခိုင်းမှုမျိုးဆက်ပွားမှုဆိုင်ရာအကြမ်းဖက်မှုများအပါအဝင်အခြားလိမ်မင်းဆိုင်ရာအကြမ်းဖက်မှုများကိုစုံစမ်းစစ်ဆေးနေကြောင်းထပ်လောင်းပြောကြားလိုပါတယ်လို့ဆိုပါတယ်ရန်နီယာသည်အမျိုးသမီးများအမျိုးသားများမိန်းကလေးများယောက်ျားလေးများနှင့်မတူကွဲပြားသောလင်သတ်မှတ်ချက်ရှိသူများအားလိမ်မင်းဆိုင်ရာရာဇဝတ်မှုကျူးလွန်သူများကိုစုံစမ်းစစ်ဆေးနေပြီးဤရာဇဝတ်မှုများကိုတားဆီးရန်သို့မဟုတ်အပြစ်ပေးရန်ပြက်ကွက်ခဲ့သောတပ်မှုများကိုလည်းစုံစမ်းစစ်ဆေးနေတယ်လို့ဖော်ပြပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကင်းနှင့်ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်၊ရခိုင်ကန်ယူရန်၊မြဝကျော်မော်ဒေသတွေနဲ့မုတ်တမခွေတို့မှာအနောက်အနောက်တောင်ဘက်ကနေလေဟာတနင်္သာရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။အခုဆက်လက်ပြီးတော့ပို့ပို့တင်ဆက်ထားတဲ့မြေပြိုရေကြီးခဲ့တဲ့ရမဲသိန်းဒေသကတောင်သူတွေတနှစ်နီးပါးရှိလာပြီးမဲ့အကြမ်းဖက်စစ်တပ်ကလေယာဉ်ချောင်းမြောင်းတွေပြန်လည်တူးဖော်နိုင်တာမရှိလို့စိုက်ပျိုးရေးလုပ်ငန်းအခက်တွေးဆိုတဲ့စိုက်ပျိုးစည်းပွားတောင်သူစကားတိုင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းပွားတောင်သူစကားတိုင်အစီအစဉ်ကိုနားဆင်ကြမှာပါ။မြေပြိုရေကြီးခဲ့တဲ့ရမဲသိန်းဒေသကတောင်သူတွေတနှစ်နီးပါးရှိလာပြီးမဲ့အကြမ်းဖက်စစ်တပ်ကလေယာဉ်ချောင်းမြောင်းတွေပြန်လည်တူးဖော်နိုင်တာမရှိလို့စိုက်ပျိုးရေးလုပ်ငန်းအခက်တွေနေကြရပါတယ်။ဒီသတင်းကိုရှင်ညာမောင်ကပေးပို့ထားပါတယ်။ပြီးခဲ့တဲ့2024ခုနှစ်စက်တင်ဘာလမှာတောင်ပြိုရေကြီးမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်လေယာဉ်ချောင်းမြောင်းတွေကိုဝင်ရောက်လာတဲ့တောင်မြေတွေကြောက်ခဲတုံးကြီးတွေမတူးဖော်နိုင်သေးတဲ့အတွက်တောင်သူတွေမှာသီးနှံစိုက်ပျိုးဖို့အခက်တွေလာနေတာဖြစ်ပါတယ်။တောင်နေပြိုပြီးချောင်းရည်တွေနဲ့အတူလေယာဉ်မြေတွေထဲရောက်လာတဲ့အခါသဘာဝပတ်ဝန်းကျင်ဟာမမှန်မိလောက်အောင်ပြောင်းလဲသွားပြီးသီးနှံစိုက်ပျိုးထုတ်လုပ်ဖို့အခက်အခဲတွေဖြစ်လာတယ်လို့ချောင်းပြအင်းတိုင်စတဲ့ကြေးရွာတွေရှိဒေသခံတောင်သူတွေကပြောပါတယ်
။ပြောလဲလဲဒီဘွားကြီးရဲ့အကုန်ချုပ်ရင်းကုန်တော့ဘောပြက်စီးကြီးလောက်ပါကုန်တာဆိုတော့နှစ်ကလည်းပါမလောဘူးဒီနေ့လည်းလုံးလို့ရဘူးလို့တချို့ကကြောက်ခဲကြီးပဲလုံးလို့ရကြတော့လည်းသီးနှံဖြစ်ဘူးမြေကအားတော်ရလေလုံးမြေကပါကုန်တာဟိုကြောက်နေဖြစ်ဒီလည်းလည်းအဲဟိုတည်းဘောတိနာလည်းမရကြတော့အပြောင်းလဲရတော့ဘုလိုမခက်ခဲတာပေါ့ဒါပဲနေရတော့ချာလာတာဆိုတော့လေတိနာအဆင်မပြေတော့
တောင်ပြိုရေကြီးချိန်မှာရွှေမိုင်းတွေတည်ရှိရာရမဲသိမိုးတီမူမီရွှေလုတ်ကွက်အတွင်းရှိချောင်းကံပါအနီးကလူနေအိမ်တွေမြေကြီးအောက်ရောက်သွားတာအသက်သေဆုံးတာတွေရှိပါတယ်အဲ့ဒီမိုင်းတွင်နဲ့တဆက်တဆက်ထဲမှာရှိတဲ့တီးနှံစိုက်ပျိုးတဲ့လုပ်ငန်းကိုပဲအစဉ်ဆက်လုပ်ကင်ခဲ့ကြတဲ့မူလကြေးရွာတွေမှာတော့အခြေခံအဆောက်အုံတွေပျက်စီးတာလူသေဆုံးတာတွေမရှိပေမဲ့လေယာဉ်မြေတွေဟာတောင်သူအင်အားနဲ့ဒူးဖော်ဖို့ခက်ခဲလောက်အောင်ပျက်စီးဆုံးရှုံးလာကြတာဖြစ်ပါတယ်ဒါအပြင်ဘိုးဘွားစင်ဆက်ကလေးကဒူးဖော်ထားကြတဲ့ရေသွင်းရေနှုံမြောင်းတွေပိတ်ဆို့တင်ကောတာရေချောင်းပြောင်းလဲသွားတာတွေကြောင့်တောက်သုံးရေကအစားစိုက်ပျိုးရေအဆုံးအခက်အခဲဖြစ်လာပါတယ်။ဒါအပြင်တီးနှံတွေပျက်စီးသွားတဲ့အတွက်လေမြေအတွင်းရှိရောက်လာတဲ့တစ်တုံးတွေ၊ကြောက်တုံးတွေကိုနိုင်တဲ့လောက်ဖယ်ပြီးတီးနှံစိုက်ပျိုးလာကြပေမယ့်မျိုးစိမလုံလောက်တဲ့ပြဿနာကိုလည်းရင်ဆိုင်နေကြရပါတယ်လို့ဒေသခံတောင်သူတွေကပြောပါတယ်
။အပြောင်းလဲရတော့တီးနှံပင်လေးတွေအကုန်လုံးရေနောက်တိုက်ပါသွားတော့တောင်သူတွေမှာတော်တော်စိုက်เสียအောင်မရှိတော့ဘူးပေါ့။နောက်ပိုင်းလေးဖြစ်သွားတာ哦။ဘဲဆိုလဲရေနောက်တိုက်ပါကြ၊ဝါဆိုလဲအကုန်လုံးကွက်လိုက်ပါကြပေါ့။လေယာမြေကအခုကလောလောဆယ်သူ့ကစင်းကိုကစင်းအောင်အဲချောင်းနေရာရမတိကြသေးပါဘူ
း။မနစ်ကတောင်ပြိုရေကြီးချိန်မှာအလှရှင်တွေကလက်တလောစားတောက်ဖွဲရာတွေနဲ့အတုံးဆောင်ချို့ကိုလာရောက်အလှရန်ကြတာတွေရှိပေမယ့်တောင်သူတွေအတွက်လေယာဉ်ချောင်းမြောင်းတွေပြန်လည်တူးဖော်ပေးနိုင်တာတွေမရှိတဲ့အတွက်တီးနှံစိုက်ပျိုးနိုင်တာမရှိဘဲတရားသည်ပြီးတရားသည်ပို့ပြီးခက်ခဲလာကြတာဖြစ်ပါရဲ့ရှင်အခုတင်ဆက်ပေးခဲ့တဲ့မြေပြေသတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရှင်ညောင်မောင်ကပေးပို့ထားတာဖြစ်ပါရဲ့ရှင်
Radio NUG မှာဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တိုင်းသားဘာသာစကားအစီအစဉ်မှာကရင်နီကယားဘာသာနဲ့တပတ်အတွင်းသတင်းတွေကိုခူးရေကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဘ วามุพัสสิโลปริตมุพัสสิคงยาชูแคเรดิโอเอนจีตันเวกูริกายินุเฮสุเทลุเปสินากยาลิงูนะบะฟามาคูเรนุเบกลูลุรีจายินามาမေမမေတ္တနိတုကေယလီကေတန္တမူဝါဒမူပါအကလကလိုအလီတိလုထိနိတိအရိယာယိနဟိစုထေလုပဲစီပါကေယလီကေကိုတန္တမူဝါဒမူပါအကလကလိုယိနမှာဘေအနာနိရိနိရှင်ညာနာဂျုံလေညူငီယိနကေယလီကေဖဲပဲစီအငေကောင်းစီယိနရောအမေမမေတ္တနိကြတုဖုနပင်းဂျုံလေရှင်ညာငီယိန KSCC ယိနရောဒီထေလုနိတိမီလာရိယာယိနပဲကယာလီကေကူဂျန်တာမူဝါဒမူပေါအကလကလိုယင်နာမှာတဲအကူစီနာခုညာလေးထုထင်းနီဒီတပြတဲ့ရှဲစီပေဂျာဒူဂျာလာဒူဘဲမီဂျေအငေးစီကယာလီကေကူဂျန်တာဇေဘရအရှိခဲယင်နာမှာထုချေများနီဒီဖုနစီဥပဒေမူပေါအကလကလိုစီအဘေစင်နာဂျန်တာအရှိခဲစီတဲအကူစီယင်နာမှာချက်တလူဘဲနီဒီစီလိုတရာဒူတနေရနီဒီဥပဒေအကလကလိုစီယင်နမေမမေတရာရနီဒီစီအဘေစင်နာမူပေါတမတေတရားစီနခါရှိခရံညာနီတူဖူရင်တော့တေတရားခုအငီစီထိကေရီအငီစီအဘေစင်နာလေးစောချာနီတူဟီဖျာအငီစီဂယာလီကေကူတပိတုနာတေပေါ်ရှာတမေအကလကလိုစီနမေတူတရားထုထျာနီတူစီပုဒ္ဒကျအလေးဘေခိုမေချီမေချူနီတူအရှုခဲစီနထိချေဒူနီယာတရီတရားနီတူမူပေါအကလကလိုစီနပေတရားဒူတရီတရားရန်နီတူဂျန်တာအကလကလိုစီနလောပလီဥပါနီတူတတရီတာကူဖုန်လို့တိထလူနီတို့ဖွေဟိနမှာစင်ငင်းနီတနာတရီတဲ့ကြာရင်ပါပဲ။ကြာလီကိကူလိကလာတဖာယီနီတတခြားတပါဒီကေဖူစီအင်ငယ်အဘေစနာလိမေကျူနီတဖရလူနီအင်ငယ်တတကေပဲနီတအင်ငယ်နာလိပေတာပဲနီတခါလီစီအင်ငယ်အာယီစီရင်တော့အမိုရှင်နီတတမေကျူအရိကြာရင်နဟိစုထလူပဲစီပါ။ကယာလီကေကိုလက်လာတဖာယင်းနီတရှာတဲ့ပါတီကေပူစီအငိအပေစနာလေးမဲ့ကျူပဲနီတီဖလဲလူငိအငိတတကယ်ပဲနီတီအငိနော်လက်တရာတာပဲနီတီခါလီစီအငိတမဲ့ကျူရင်နော်အာယီစီနာရောဘီကျွလင်အကူရင်နော်အမိုရှင်နီတူဖို့ရဟိနမစင်ငိနီတီအနာနီရီနေရှင်နာညာနာကျွလင်ခလူလအရှိခဲရင်နော်ပြမဲ့ကျူဖို့ကလင်မအပလုံးမှုစီနာရောကယာလီကေမူကေဗီမူနာဖဲကိုဗီမူရှိထေတကေရိုက်ပေါ်တော့ပလော့ချူနေတတောအတကနိစာပါနီဒီဒစရီဒိုဗီမူနာဒီမောဆူဗီမူဖွင့်လာတော့ပုန်ကြီးပုန်ကြီးရင်နာမှာတခြားတပါထုထင်းနီဒီဖွင့်လာပြဲကလင်မန်အပလော့မူစီအလေးတကနိစာပါနီဒီတစ်တို့အခေတာနီဒီနာရှင်နာပရိုဒူစီနာကဇဖော်စီအိုနီဒီဖွင့်လာတော့တော်ဖူးဆူဖူးထီကေဖူးစီနာမှာအပေရှဲအစအေးနီဒီနာမှာအိုနီဒီရင်နာပြဲဖွင့်လာတော့တော်ဖူးဆူဖူးထီကေဖူးစီနာမှာလေကလတဖာကြီးပန်နီဒီတတော်ဆဲတခြားတပါငိအစီအကျခုံးနီတို့ဖုန်လို့ဒီလူထီနီဒီရင်ပါလေလက်တဖာယင်းနီဒီတခြားတဲ့ပါထီကေပူစီလေးများထီပဲနီဒီတဲ့အကူစီနာမဒုက္ခရထီကေစီနာမအစင်ငင်းနီတို့ဖုန်လို့ထလေးမဲ့ချူပဲနီဒီဖလဲလူမြန်ငင်းထီကေဖူစီတဲ့ပေါ်ရှာငင်းနာလေးလေးကိုလှပပဲနီဒီငင်းတဲ့မေစီရင်နာမမေတူချာတူချာမေချူပဲနီဒီငင်းကွေးချာနီဒီတဲ့မေချူဖွေဟိနမစင်ငင်းနီဒီနာတရီတဲ့ကြာရင်နာပါလေဖရိတ်ကေမူရှိလျာဂယာလီကေကလေမာပိုနီဘူဟာအမတ်ရှင်နာတလေအဒူခုစီအလီမိန်နီတီတဆူရှိတာပွဲရီယာယင်နိုဟေဆူသေလူပဲစီပါဂရလူမီစီတပလော့ဂျူနီတီအငီခွီတတကောတကယ်နင်းဂျီဖက်ချခုမဘူပလေကေမူရှိလျာကီယာလီကေဂလေမဘူနီဘူဟာအမတ်ရှင်နာတကလေအဒူခုစီတဆူရှိတာပွဲရင်နာမဘေဂျူလရှင်နာဆောင်ငီယင်နိုအမီနီဒူဘေကီယာလီကေခါလီတဖူဖုန်ဟေနာမစင်ငီနီဒူတဆူရှိတာပွဲတရီရင်နာမဗီဒူကလေမဘူအတုခုစီဗျူဟာရှင်နာတအတုခုနာဒေပောစုပေါ်လာအပလောမူစီတတရာခုတဟီစီလောပလီဟာချာတုန်နီတူဖုန်နုထကြာချာနီတူတိခိပဲလေစီဒါယိတညာနီတူစီခွနီတူတကြချောတေးစီတတရာခုတဟီစီနာရောထိုင်ပဲတာနီတူစီအမီနီတူဖုန်နဟိနမစင်ငင်းနီတူဝေတဲဆူရီနာမဗျူဟာရှင်နာတလေအိုအမတ်တရီတယေနာညေတယေအမတ်တရီတယေနာဆုတယေနာတရီတယေနာညုတယေတရီတယေနာဒါတယေတဆုဖူစီအဖေတယေနာညာရှိယင်းရှားချာတုန်နီဒီဟေနမစင်ငီနီဒီနာတရီတဲကြာရင်နာပြေခွန်ယာယစ်ဆုတေလူပဲစီရေဒီယိုအန်ယူဂျီတမျိုးကိုရီကြာမှာထင်းနေကြတူပြေဟောနီတာနီဒီပွားမဖက်စီလောပလီအမှုရတရတဲ့ဆင်းနီလောဒီပွန်းလက်တဖေပါနီကေဘွတ်တရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။
မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။